မြန်မာနိုင်ငံမှာဒီနှစ်မိုးရာသီအဆက်မပြတ်ကြွားတဲ့မုတ်တုံမိုးနဲ့မုန်တိုင်းကြောင့်နိုင်ငံတော်ရေကြီးရေရှမ်းနဲ့ဒဏ်တွေကိုခံရပြီးချင်းပြည်နယ်မှာဆိုရင်မြို့တော်ဟာခါကိုတော့ပြောင်းရွှေ့ရမလို့ဖြစ်နေတာပါအခုလိုရေကြီးမြေပြိုမှုတွေနဲ့ပတ်သက်ပြီးမြန်မာနိုင်ငံဘူမိသိပ်သန်အတွင်းအတွင်ရမှုဦးစိုးသူရထွန်းနဲ့ဆက်သွယ်မိနေပြီးတင်ပြပေးပါမယ်မြန်မာတနေငံလုံးရေပေးတံခံရတဲ့နေရာမှာမြေပြိုမှုတွေကိုနေရာတော်တော်များများမှာတွေ့နေရပါတယ်ဒီထဲမှာဟာခါမှာကတော်တော်ထင်ထင်ရှားရှားကိုတွေ့နေရတယ်မြို့ပါရွှေ့ရမယ်အနေထားဖြစ်နေတယ်လို့ပြောပါတယ်ဒီချိန်မှာအများကဒီဘူမိဗေဒပညာရှင်တွေရဲ့အကြံဉာဏ်မျိုးလိုချင်နေပါတယ်ဆိုတော့ဒါနဲ့ပတ်သက်ပြီးတော့ဘူမိဗေဒပညာရှင်တယောက်အနေနဲ့ပေါ့နော်ဘယ်လိုအကြံဉာဏ်မျိုးပေးနိုင်ပါလဲ
ဟုတ်ကဲ့ပါခင်ဗျာခုဖြစ်နေတဲ့ဒီရေကြီးတာရောတောင်တွေတူတာရောအားလုံးကတော့သူရဲ့အဓိကအကြောင်းရင်းကတော့တကူတဲ့ဘက်ကိုမိုးရွာလုံးကိုများတာများတာပေါ့ဆိုတော့ဟိုကျွန်တော်ရေကြီးတာကိုတော့ခဏလေးထားပြီးတော့တောင်ပြူပြီးပြူတာကိုပဲဦးစားပေးပြီးစဉ်းစားမယ်ဆိုရင်တောင်ပြူတဲ့ပိစာကနှစ်မျိုးရှိပါတယ်တကူကတော့ rain triggers ပေါ့ဒီမိုးရေခြင်းကနေပြီးတော့ဒီမောင်းခလုတ်ဖြိုးလိုက်တဲ့မျိုးဖြစ်တဲ့အခြေအနေပေါ့နောက်တစ်ခုကတော့ earthquake triggers ပေါ့ငလင်းရောက်ပြူတာလည်းရှိပါတယ်ဆိုတော့အဲ့နှစ်မျိုးထဲမှာကိုကတော့မိုးရေခြင်းရောက်ဖြစ်တာကတော့ထင်ရှားနေတယ်ပေါ့ဆိုတော့ဟာကားကြတော့သူရဲ့နေထားရောဒီမိမနာတင်းမြေနေထားရောအောက်ကန်ကြောက်နေထားရောကြောင့်ကားဒီချင်းပြီချင်းတောင်တန်းတစ်ခုလုံးကတော့တောင်ပြိုမြေပြိုမှုကဟိုဖြိုးဖြစ်စဉ်တစ်ခုလည်းဖြစ်တယ်ပေါ့ဒီလိုမိုးရေကြီးတဲ့ကာလတိုင်းမှာလည်းဖြစ်တတ်တယ်ခုနကငလင်ပြတော့ပြောရင်လည်းငလင်ငယ်လေးတွေငလင်လက်လေးတွေအရမ်းမကြကနာလည်းထုတ်တတ်တယ်ပေါ့ဆိုတော့ဒါကဖြစ်တတ်တဲ့သဘာဝပါအခုအချိန်ဒီမှာတော့ကျွန်တော်ဝိမိရာရှိတော့ကတရားကိုဘယ်လိုမျိုးကောင်းအောင်လုပ်မလဲဘယ်လိုတတ်တောင်အောင်လုပ်မလဲဆိုရင်တော့ဒါကဟိုချက်ချင်းနေရင်ကြည့်ချားတဲ့လုပ်ငန်းမျိုးမဟုတ်ပါဘူးခင်ဗျာဆိုတော့သူကတရားစဉ်းစားစီမံလေ့လာပြီးတော့မှဘယ်လိုမျိုးအခြေအနေရှိလို့ရှိရင်တော့ပြည်သူတောင်းမွေတတ်တယ်အနေအားတွေကတော့နောက်ထပ်အနာဂတ်မှာဖြစ်နိုင်ရည်ရှိနေတယ်လက်တော်ဖြစ်နေတာလည်းဘယ်လောက်ထိထပ်ပြီးတော့ကြီးထွားလာမလားဘယ်လောက်မှပဲရက်သွားမလားဆိုတာမျိုးအစားအသေးစိတ်စဉ်းစားပေါ့နောက်တစ်ခုကတော့နောက်တစ်နေရာကိုထပ်စဉ်းစားမယ်ဆိုရင်နောက်တစ်နေရာမှာလည်းဟိုဘယ်လိုအခြေအနေရှိသလဲမကောင်းတဲ့အခြေအနေရှိနေသလားတရားမြေပြုံမှုလေးတွေတော့ဖြစ်နိုင်နေတယ်ဆိုရင်လည်းဒါကိုကျွန်တော်ဘယ်လိုကာဝယ်မလဲဆိုတာတွေကိုဒီလိုဒီလာမှာဖြစ်ပါမယ်ခင်ဗျာ
အခုလောလောဆယ်ဟာခါဒေတာကန်ကြီးအတွက်သိတဲ့နာလေးတွေပေါ့နော်ဒီမြေပြူရာနဲ့ပတ်သက်ပြီးတော့ဒီအရွှေပြောင်းတွေလောက်ရမယ်အကင်ကြုံနေရတဲ့အချိန်မျိုးမှာသူတို့ဘာတွေလောက်တင်တယ်လို့အကြံပေးချင်ပါလဲ
မြေပြူမှုတိုင်းကတော့သူကချက်ချင်းရုပ်တရည်ကြီးဖြစ်တဲ့သဘောမဟုတ်ဘူးခင်ဗျာသူ့မှာသင်စီပြရမော့အစပြီးကနဦးချီနေလေးတွေပြတဲ့တက္ကနာတွေရှိပါတယ်သူပြင်းတော့တောင်ရဲ့အထက်ပိုင်းမှာဒီအကြောင်းလေးတွေအစပေါ်လာတယ်ဒီတောင်ကဘာစုံနဲ့ဖလမကမှာပေါ်လာတတ်တယ်ပေါ့အဲ့လိုမျိုးလိုက်ပြီးတော့ကြီးတင်တယ်ဆိုတော့အဲ့ဒီနေရာမှာဟိုအဲ့လိုမျိုးအကြောင်းလေးရှိနေပြီဆိုရင်တော့ဒါဖြစ်နိုင်ကြီးကလမ်းများနေပြီပေါ့ရုတ်တရက်ကြီးလိုချသွားတဲ့သဘောမျိုးမရှိပါဘူးတကယ်ထုံးရံရလဲကျွန်တော်လီလာခဲ့ရမရောတွေ့မရရောအဲ့တော့ကျတော့နာကတ်တော်၎င်းမကြခင်လက်တလို့ဆိုဖြစ်နိုင်ကြီးမျိုးရှိမရှိဆိုတော့အဲလီလာတယ်မှာဒါကြလို့အဲ့လိုမျိုးပဲနဲ့အခုပြူသွားတဲ့ခြေနေမှာပဲရက်သွားနောက်ထပ်တင်ငိတအတွေ့ရဘူးဆိုရင်တော့ဒီတွေ့အရေးကြီးဆိုရင်ပို့တဲ့ရေးချီကိုစဉ်းစားဖို့အပိုကြီးကြည့်ပါတယ်ခင်ဗျာ
ဒီရွှေ့ပြောင်းရမယ့်နေရာအဲ့လိုရွေးချယ်တဲ့အခါမှာလဲစနစ်တကျလောက်ရမယ်ဆိုတော့ဘလိုပုံစံမျိုးတွေနဲ့မြို့တည်တဲ့အခါမှာပေါ့နော်ဘာတွေကိုရွေးတင်ပါလဲဒီချင်းပြည်နယ်တာဂက်တွေတာလဲငင်းရဝင်းစုံတွေလည်းရှိတယ်နောက်ပြီးတော့တောင်တန်းတွေနဲ့မြေရဲ့အနေထားပေါ့နော်နည်းနည်းလေးအဲ့ဒါလေးရှင်းပြပေးပါလား
ဟုတ်ကဲ့ဟိုတာမန်ကတော့ရှင်းပါတယ်ကျွန်တော်ကတော့တောင်တန်းမဆောက်လို့ရင်းပြို့ဖို့ညားများတယ်ပေါ့တစ်ဖက်ကလည်းဟိုကနာပြောတဲ့ကြောင်မျိုးသားပါတယ်နောက်တစ်ခါသူ့မှာရှိတဲ့အကြောင်းတွေပြည့်ဝတွေဒါတွေနဲ့လဲဆက်ဆက်တယ်ဆိုတဲ့ခါကျတော့နောက်နေရာတစ်ခုရွေးမယ်ဆိုရင်လည်းကျွန်တော်တို့ကအဲ့ဒါတွေအားလုံးကိုသွားပြီးတော့လေ့လာတင်တယ်နောက်တစ်ခါလေ့လာပြီးတဲ့အခါမှာအပေါ်ရန်နေမဟုတ်ဘူးအထက်မှာသူကမြေအောက်ကြီးရာလဲအရေးကြီးတဲ့ထိန်းချုပ်တဲ့အချက်တချို့ဖြစ်နေပေါ့လေဒီမြေအောက်ကြီးကြောင့်နာဒီဆွားရဲ့အပေါ်မှန်ရှိတဲ့နှုံးမြေကြောင့်မြေကြီးရဲ့အင်းအားကိုရိုးရော်နေတာဆိုတဲ့ခါကျတော့မြေအောက်ကြီးကိုတိုင်းတာတဲ့တွင်းငယ်လေးတွေပေါ့ဒါကိုကျွန်တော်က monitoring ဝဲလို့ခေါ်တာပေါ့စောင့်ကြည့်တဲ့နည်းနည်းလေးပါထည့်ပြီးတော့ဒါကိုလေ့လာတင်ပါတယ်တစ်ဖက်ကလည်းတကယ်လို့ဟိုအသေးစားပေါ့ဒီမြေပြိုမှုကအနေရောရှိတယ်ရှိပေမဲ့လည်းဒီနေရာကနေရာကောင်းတယ်ပို့ပြီးတော့ခြေပြန့်လည်းရှိရဆိုရင်တော့သူ့ကိုကျွန်တော်ကကာကွယ်တဲ့နည်းလမ်းနဲ့အင်ဂျင်နီယာနည်းလမ်းနဲ့ရှိပါတယ်ဒါကတော့ဟိုအင်ဂျင်နီယာတွေကပို့ပြီးတော့သိပါတယ်တကယ်လို့ဒီနေရာမြေပြိုတတ်ပြီးမဲ့လည်းကာကွယ်ပြင်ဆင်နိုင်မယ်ဆိုရင်ပြင်ဆင်သင့်သူ့ရတဲ့နေရာဆိုရင်ပြင်ဆင်သင့်ပါတယ
်ဆရာအခုဟာခါမှာမြင်မြင်ကျုံနေရတယ်ဒီမြန်မာနိုင်ငံမှာဒီလိုအနေအထားမျိုးကြုံရနိုင်တဲ့နေရာတွေပေါ့နော်ဘာလို့များများရှိနေပါလဲ
မြန်မာနိုင်ငံတောင်တန်းထူထပ်တဲ့နေရာဆိုတော့တော်တော်လေးများပါတယ်ဒီအလယ်ပိုင်းမြင်းနဲ့ရဝမ်းမာတာဒီလိုမျိုးပြဿနာမရှိကြပါတယ်တောင်တန်းရှိတဲ့နေရာတွေကလည်းများတဲ့ခါကျတော့ဒီလိုမျိုးဖြစ်တဲ့ဖြစ်စဉ်တွေကလည်းရှိလဲရှိခဲ့လို့ဒီအနေအားလည်းရှိပါတယ်ဒါပေမဲ့တာမန်အပြပြောရင်ဥမာဆိုတော့ကျန်းကုန်းမြင်းမြင်းလိုနေရာမျိုးဆိုရင်ဖြစ်ခဲ့ပါတယ်သူကဖြစ်ရင်လည်းဘာကြောင့်အဓိကဖြစ်လဲဆိုရင်ကျွန်တော်တို့လုပ်တဲ့ ဒီအင်ပရာဆာချာပေါ့လမ်းနေဒီဆောက်တဲ့နေရာမှာငွေတွေရတရားကိုပြုမဲ့နေရာကိုကျူတင်မကဝယ်ထားနိုင်လို့ဖြစ်တာအပူများတယ်ပေါ့ဒါပေမဲ့အခုလိုမျိုးမိုးရွာမှုတိတ်များလို့ပြောတာကြတော့ချင်းပြည်တောင်တန်းအပြင်တခြားနေရာကတော့ကျွန်တော်တို့ဆွေးနွေးပူပန်တာကတော့ဒီမွန်ပြည်နယ်နဲ့ပြည်နယ်တိုင်းပေါ့အဲ့ဒီနေရာမှာရှိတဲ့ကြောင်မျိုးစားနဲ့မြေပြည်တော်မျိုးစားကလည်းဒီလိုမိုးရွာကြီးရင်အကြီးစားပြူဓာကြီးရှိပါတယ်ခင်ဗျာဒီလိုမှတ်တမ်းလည်းရှိတယ်လွယ်တဲ့20လောက်အတွင်းမှာကိုပဲဖြစ်ခဲ့တဲ့အကြီးစားပြည်နယ်ကြီးရှိတော့အဲ့ဒီနေရာကြီးလည်းကျွန်တော်အစိုးရမှာနေခင်ဗျာ
ရေကြီးစားနဲ့ရေချမ်းပြီးမြေပြိုတာနဲ့ပတ်သက်ပြီးတော့တခြားတွေ့နိုင်တဲ့အခြေအနေမျိုးတွေဘာတွေရှိပါသေးလဲ
ရေချမ်းပြီးတော့ပြိုတယ်ဆိုရင်တစ်ဖက်ကတော့ဟိုကျွန်တော်ဒီမြဝကျုံပေါ့မြဝကျုံမှာကျတော့သူကဒီခုနပဲတောင်ပြိုတာတော့မဟုတ်ဘူးဒါပေမဲ့လက်ကမ်းပြိုတာပါဆိုတော့ဒီလိုကမ်းပြိုတာကလေမြဝကျုံတော့နည်းနည်းလေးတော့ခြားနိုင်ရနဲ့ဆိုင်တော့ဒါကိုတွေ့တယ်တွေ့နေကြတယ်တည်နေကြတယ်ပေါ့အမ်းပြူတာတွေကလည်းဒီရဲ့ပိုင်းပေါ့ဒီနာတော့လေမြဝပြည်ထက်ပိုင်းနဲ့တောင်တန်းဒေသပေါ့လေခုရဲ့ပိုင်းကျတော့မြဝကျုံကပုံများလာတဲ့ခါကျတော့အဲ့ဒါလည်းကျွန်တော်တို့ပူပါမှာလေအဲ့ဒါလည်းတတိထားတဲ့ပြည်နယ်တစ်ခုပါ
အခုရေကြီးရေရှမ်းပြီးတော့ကဘာတွေပါမြေပြိုတဲ့ဒီ area မြေချောင်းနဲ့တခြားနေရာတွေမှာတောင်တူးတဲ့လုပ်ငန်းတွေဒီကဘာတွေတို့ကိုမထိန်းနိုင်ပဲနဲ့ရှိနေတဲ့အနေထားတွေအဲ့ဒါတွေကိုဘူမိဖြူတောင်းကနေနည်းနည်းပြောပြပေးပါဘာတွေလုပ်တင်လဲဆိုတာဒီမြေချောင်းတစ်လျှောက်တည်းမှာ
အဲ့ဒီတော့ကတော့တနင်္လာချင်းကိုပူတည်ပြီးတော့စဉ်းစားမှာပါသူနေရာတွေမှာတော့တောင်တူးတာကအနေနဲ့မရှိဘူးပေါ့သူနေရာတွေကျတော့ကျွန်တော်မြို့မှာမြေကြီးမြင့်နေမြောင်းတိနေရေလို့ဌာနမျိုးပါဆိုရင်တမင်ကိုတောင်တွေကိုတူးပေးရတယ်ဘာလို့လဲဆိုတော့မြေထဲမှာအနေเจ้าကိုများတော့မြေဒီသွားတဲ့လမ်းကြောင်းတွေမကောင်းတဲ့ကြောင့်ကျွန်တော် river training လို့ခေါ်တာပေါ့ဒါလုပ်ရပါတယ်ဒါပေမဲ့သူနေရာတွေကျတော့အဲ့ဒီတောင်တူးတာကခုနပြောတဲ့သဘောပေးရနေတယ်ကိုဆက်လာနိုင်တဲ့အနေအထားတွေရှိပါတယ်အဲ့တော့ကျွန်တော်ကတနင်္လာချင်းတနင်္လာချင်းမှာဒီလိုမျိုးလုပ်တော့မယ်ဆိုတိုင်းကိုတော့မြေရန်ဒါကျွန်တော်တို့ကသက်ဆိုင်ရာပညာရှင်တွေကိုတိုင်ပင်ဆွေးနွေးပြီးတော့လုပ်တယ်မလုပ်တယ်ဆိုတာကိုသက်ဆိုင်ရာဟိုဒေတာအကြီးကြီးတွေနဲ့သတိထားတယ်မှာဒါကိုသိထားပြီးတော့မှတိုင်ပင်ဆွေးနွေးပြီးလုပ်ရင်တော့ဒီကနေ့ဟိုရောနိုင်မှာဖြစ်ပါတယ
်ဘူမိပညာရှင်ဦးစိုးသူရထွန်းပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့မိပညာကဏ္ဍကိုဒီမှာပဲကျန်လာလိုက်ရစီနောက်တစ်ပတ်မှာပြန်ပြီးဆက်ကြ